ိုင်းနေစားကလာတဲ့လူသုံးကိုစားတောက်ကုန်တွေကိုစစ်စည်ရေးဂိတ်တွေမှာစက်တိုက်စစ်ဆေးဖမ်းဆီးနေတဲ့အတွက်စားတောက်ကုန်စေဝါနဲ့ရန်အပူပစ္စည်းတွေပြက်လက်လာပြီးဈေးတက်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့မက်ခင်ဖြူတွေးကတင်ပြမှာပါ
နေဇက်ကုန်ပစ္စည်းမှန်သမျှကိုတရားမဝင်ကုန်ပစ္စည်းလို့သတ်မှတ်ပြီးဖမ်းဆီးနေတဲ့အတွက်ပြည်တွင်းမှာအရေးပေါ်လိုအပ်နေတဲ့စေဝါစားတောက်ကုန်နဲ့ရင်အပူပစ္စည်းပြက်လက်တာတွေကြုံနေရတယ်လို့လုပ်ငန်းရှင်တချို့က VUE ကိုပြောပါတယ်။ဒီအပိုင်းထဲမှာတော့ကြီးကြီးမားမားလူသုံးကုန်လျှက်စစ်ပစ္စည်းတွေကလွဲလို့စားတောက်ကုန်တချို့ကိုတော့ပြန်ပြီးတင်သွင်းခွင့်ပေးထားတယ်လို့လည်းတချို့ကပြောပါတယ်။ရန်ကုန်လာတဲ့လမ်းမှာဂိတ်အစင်းစင်းကစစ်ဆေးမြေမြန်ပြီးခွင့်ပြုချက်ရထားပြီးတဲ့ပစ္စည်းတွေကိုပဲဖြတ်တန်းခွင့်ပေးနေတယ်လို့ကုန်တယ်တူကပြောပါတယ်။
ဒီလက်ရှိမှာတော့ကျွန်တော်တို့စီတော့စုံမုတ်တို့ကတော့အဲ့လိုဆိုတော့သူတို့မတင်ကြဘူး။စားပစ္စည်းတွေကဘုံမတင်ကြဘူး။ဆန်ကျင်တော့ဘာလို့တော့နည်းနည်း short ရှိတာပေါ့ကွာ။အခုလက်ရှိကကားလေးနဲ့သွားလာတာဆိုတော့နည်းနည်းတန့်တန့်လို့ရှိတာပေါ့။ဖုန်းတွေပါတယ်ကတော့သူတို့ကတန်ဖိုးနဲ့သူကချက်ကြည့်တာပေါ့လေ။အင်းစစ်တာလို့လို့ဒီစားတာကအနေတော့မတောင်းဘူးလို့သူကစတိတ်ဝင်အနေတောင်းတာပေါ့။ပြောမယ်ဆိုရင်သူကတက်ဆက်ပြေးပြီးတော့ဖြတ်ကလာတာဆိုတော့ရှိသေးတယ်ပေါ့။ဒါကလေစီစီတက်တာတော့ကျွန်တော်ဇာကောင်ကလည်းရှင်းတယ်။လောက်ရလည်းရှင်းတယ်။ဒါကတော့အပေါ်ကြီးအခုကျွန်တော်တို့တမညာတောင်းတူကော်ပိုရိတ်အစည်းအဝေးအရင်းညာရှိတယ်မဟုတ်ကလေးရှိတယ်ကျွန်တော်တို့ဒီနေ့ရှိတယ်ဒီမှာဆိုတော့အရင်ကော်ပိုရိတ်ပဲ
နေဆက်ကနေကုန်ပစ္စည်းတွေမသွင်းရတဲ့အတွက်လက်ချံပစ္စည်းတွေဈေးအဆမတန်တက်နေပါတယ်နိုင်ငံခြားငွေရှားပါးလာတာကိုအကြောင်းပြုပြီးနေဆက်သွင်းကုန်လိုင်စင်ကိုစစ်ကောင်စီကချမပေးတဲ့အတွက်မှောင်ခိုပဲတင်သွင်းနေရတယ်လို့ရင်းအဖို့ပစ္စည်းရောင်းချတဲ့လုပ်ငန်းရှင်တို့ကပြောပါတယ်နေဆက်သွင်းကုန်လိုင်စင်တွေကိုဌာနဆိုင်ရာကမချပေးတာအတော်ကြာပြီလို့ကုန်သွယ်ရေးဦးစီးဌာနကတာဝန်ရှိသူတူက VUE ကိုပြောပါတယ်
။သွင်းကုန်လိုင်စင်ကတော့မလွှဲဘူး။ဥက္ကုံနဲ့ဟောပါလဲသူအခုအရင်နဲ့မှသူရောင်းနိုင်ချေရှိတယ်လို့ပြောတယ်။အဲ့ဒါအဲ့ဒါနဲ့လောင်မှရောင်းနိုင်တယ်ဒီကဘာဆက်လို့တော့လို့များဒီအကုန်အောင်ရနေရလို့ဖြစ်။ဒီနေ့တူတယ်တင်လို့တော့လုပ်ချင်တယ်ပေါ့နော်လို့ဒီမရနိုင်တာရင်တော့များတယ်ပေါ့အများကြီးပေါ့နော်အဲ့ဒီကျွန်းကောင်ပေါ်တော့ဒီကတော့မပေးဘူးတော့လည်းမပြောဘူးပေါ့နော်ဒါမှရက်နေရလို့ဖြစ်နေအ
ောင်မြန်မာပြည်တွင်းတရားမဝင်ကုန်သွယ်မှုတန်ဖိုးဟာ2021ခုနှစ်မှာအမေရိကန်ဒေါ်လာ17ဘီလီယံကျော်ရှိတယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ပြည်တွင်းသတင်းစာတချို့ကတင်းနှင်းလာနေမှာဖော်ပြပါတယ်တရားမဝင်ကုန်သွယ်တာမှာမောင်ခိုကုန်သွယ်တာပစ္စည်းအတုလုပ်ပြီးသွင်းတာတရားဝင်ကုန်သွယ်တာနဲ့အပြိုင်လုပ်တာသွင်းကုန်ကျတဲ့ငွေရဲ့တန်ဖိုးအောက်ကိုဖော်ပြပြီးကုန်သွယ်တာတွေပါဝင်တယ်လို့အောက်တိုဘာလ28ရက်နေ့ကထုတ်တဲ့ကြေညာသတင်းစာမှာဖော်ပြထားပါတယ်။ Electronic ပစ္စည်းတွေ၊ဆက်ရံတွေဟာအဝိထယ်တွေကိုတရားမဝင်မတင်သွင်းဖို့အဓိကကန့်သက်ထားတယ်လို့လည်းဒီသတင်းစာထဲမှာဖော်ပြထားပါရဲ့ရှင်။